မြန်မာနိုင်ငံမှာဆေးရနာတိမ်မှုစန့်ကျင်တဲ့ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးဖြိုခွင်းမှုတွေရှိနေတဲ့ကြားကပဲဆန္ဒပြပွဲတွေဒီနေ့လဲမြို့တော်တော်များများမှာလှုပ်ခဲကြပါတယ်။ရန်ကုန်မြို့ရဲကတာကေတစမ်းကြောင်းကြီးမြနိုင်တာမွေတင်ကန်းကျွန်းစတဲ့မြို့နယ်တွေမှာလုံခြုံရေးတွေကမျက်ရည်ယိုပုံးအတန်ပုံးတွေအပြင်ပြစ်ခတ်လူစုခွဲခဲ့ပေမဲ့ဆန္ဒပြသူတွေကလည်းအခြေအနေပေးသလိုပြန်လဲစူးစီးဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြလမ်းတွေပေါ်မှာလက်နက်ကင်လုံခြုံရေးတွေလွယ်လွယ်ဝင်မလာနိုင်အောင်လို့တားဆီးထားတဲ့အတားအဆီးတွေကိုလည်းလုံခြုံရေးတွေကဘူဒိုဇာမြေတူးဆက်တွေနဲ့ဖယ်ရှားရှင်းလင်းခဲ့ပါတယ်။ဒီနေ့ရန်ကုန်မြို့ဆန္ဒပြပွဲတွေအပေါ်ဖြိုခွင်းမှုတွေအတွင်းမှာထိခိုက်ဒဏ်ရာရတဲ့သတင်းတွေမကြားရသေးပေမဲ့ဖမ်းဆီးခံရသူတွေတော့ရှိပါတယ်။မနေ့ညတော့ကလည်းလက်နက်ကင်လုံခြုံရေးတွေကနေရာတချို့ကိုဝင်ရောက်ရှာဖွေစီးနှင်မှုတွေလုပ်ခဲ့ပါတယ်။ပပဲရန်မြို့နယ်မှာမင်းညာတို့ကဖမ်းဆီးခံခဲ့ရတဲ့ NLD ပါတီရဲ့ခုနှစ်ရက်ကွယ်ဥက္ကဋ္ဌဦးခမောင်လက်ကတော့ညာရင်းချင်းဆုံပါသွားပါတယ်။အသက်58နှစ်အရွယ်ဦးခမောင်လက်ရဲ့ရုပ်အလောင်းကိုဒီကနေ့တနင်္ဂနွေနေ့မနေ့မင်္ဂလာတော်စစ်ဆေးရုံမှာလာယူဖို့အကြောင်းကြားခဲ့တဲ့အတွက်မိသားစုကသွားယူတဲ့အခါမှာဦးခမောင်ပိုင်းအပါအဝင်သွေးရီပေးချန်နေတဲ့ရုပ်အလောင်းကိုပြန်ရခဲ့ပါတယ်။ဦးခမောင်လက်ဟာ NLD လွှတ်တော်ကိုယ်စားလှယ်ဦးစီသူမောင်ရဲ့2020ရွေးကောက်ပွဲအောင်နိုင်ရေးမန်နေဂျာအဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။သူ့ကိုရေဝေးတုတ်တက်မှာအစ္စလမ်ဘာသာဝင်တွေရဲ့ဒလိထုံးစံအတိုင်းဒီကနေ့မှပဲအတုဘအခမ်းအနားလုပ်ခဲ့တာမှာတော်တော်များများလိုက်ပါပူဆောင်နှုတ်ဆက်ခဲ့ကြပါတယ်။ဒီနေ့မတ်လ9ရက်တနင်္ဂနွေနေ့မန္တလေးမြို့ကဆန္ဒပြပွဲတွေကိုလည်းလက်နက်ကင်လုံခြုံရေးတွေကအင်အားသုံးအကြမ်းဖက်ဖြိုခွင်းဖမ်းဆီးမှုတွေလုပ်ပါတယ်။ကျောင်းဆရာဆရာမတွေဆရာဝန်တွေစေဘဆရာဝန်တန်းတွေအင်ဂျင်နီယာတွေစတဲ့ထောင်ပေါင်းများစွာသောဆန္ဒပြသူတွေဟာဒီကနေ့မနေ့အစောပိုင်းတုန်းကယာယီထိုင်သပိတ်မှောက်ခဲ့ကြတာပါ